ကချင်လက်နက်ကိုင်အဖွဲ့ KIU ဌာနချုပ်လိုင်ဇာမြို့မှာဒီရက်ပိုင်းတွင်ကိုဗစ် -19 ရောဂါကူးစက်သူ 2,000 ကျော်အထိမြင့်တက်လာနေပါတယ် UWSC ဝါဌာနချုပ်ပန်ဆန်းမြို့မှာလည်းကိုဗစ် -19 ရောဂါကူးစက်မှုတွေရှိနေတာကြောင့်၅ရက်တာလော့ခ်ဒေါင်းသတ်မှတ်ပြီးတော့အသွားအလာကန့်သတ်လိုက်ပါတယ်ဒီဝင်မာနယ်ဇက်ကတိုင်းသာလက်နက်ကိုင်အဖွဲ့တွေထိန်းချုပ်နေပြီဒီမှာကိုဗစ် -19 ရောဂါပြန်လည်ဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
KIO ဌာနချုပ်လိုင်ဇာမြို့မှာအောက်တိုဘာလကုန်ပိုင်းကစပြီးကိုဗစ် -19 ရောဂါကူးစက်မှုတကြောပြန်မြင့်တက်လာနေတာပါ။ဒိုမာလာ၃ရက်နေမှာကိုဗစ်အတည်ပြုသူနာ100ကျော်လောက်ပဲရှိခဲ့ရတာကဒိုမာလာ10ရက်နေမှာတော့2000ကျော်အထိမြင့်တက်လာတဲ့ကြောင်း KIO ကိုဗစ် -19 ရောဂါတာစီနှိမ်နင်းရေးကော်မတီအတွင်းမှဗိုလ်မှူးကြီးဟိန်းဝမ်က VOE ကိုပြောပါတယ
်။ခုဒီတော့တွေ့မှာမနေ့10ရက်မှာဆိုလို့ရှိရင်ဒိုနာဒီအားလုံးဆိုလို့ရှိရင်အဲ့ဆမှာ1139ဟိုအားဖြင့်ဒီကျွန်းကျွန်းလမ်းမှာဆိုလို့ရှိရင်50ဝန်းကျင်လောက်ပဲရှိတယ်ခင်ဗျာခုဆိုရင်1000ကျော်တော့ပြီဆိုတော့ဒီ outbreak ဖြစ်တဲ့ပုံစံမျိုးကြီးရှိနေတယ်
။လိုင်ဇာမျိုးမှာဒီကညနေကလေးကစတင်ပြီးမဖြစ်မနေအိမ်ပြင်ထွက်ဖို့လူတွေတော့သွားလာကြဖို့ lockdown အသွားအလာကန့်သတ်ချက်တွေ KNO ကထုတ်ပြန်ထားပါတယ်။ KNO အဖွဲ့ရဲ့ပညာရေးအခြေခံနယ်မြေဖြစ်တဲ့မိုင်ဇာယံမြို့မှာလည်းကိုဗစ် -19 ကူးစက်သူ900ဝန်းကျင်ရှိနေပါတယ်
။မိုင်ဇာယံမှာလည်း600ကျော်လောက်ရှိသေးတယ်။နောက်ပြီးပမော်ဖီယန်အီဗန့်ဘာဘာဖက်မှာလည်း300ကျော်လောက်ရှိတယ်။အဲ့လိုချိန်ကြီးရှိတယ်ခင်ဗျာ
။မိုင်ဇာယံမှာတော့အောက်တိုဘာလ28ရက်နေ့ကလေးကလော့ခ်ဒေါင်းအသွားအလာကန့်သတ်တာတွေဆောင်ရွက်ခဲ့တာပါ။လောလောဆယ်မှာတော့ပိုးတွေ့လူနာတွေကိုစာတင်ကြောင်းမှာတည်တံ့ခွဲခြားထားပြီးစေကုသပေးနေတယ်လို့စုစုဝေါ်ဝါယောဂပြင်ထန်တာမရှိကြောင်းနဲ့လူ20လောက်ကတော့ကျက်မှတ်ကုသဆောင်မှာကုသပေးနေပြီး2ယောက်လောက်ကပဲအောက်ဆီဂျင်ပေးကုသနေကြောင်းပြောပါတယ်။ကူးစက်မှုမြင့်တက်လာတဲ့အချိန်မှာစီးဝါးနဲ့စားနပ်ရိက္ခာအခက်အခဲရှိလာကြောင်းလည်းဘူမူကြီးဟိန်းဝမ်ကပြောပါတယ်
။ကိုဗစ်လူနာတွေကြားလာဆိုတော့အော်လို့ဆယ်ချုံတွေ့နေရတဲ့ဆောင်းဆိုးတာပေါင်းကိုက်တာအားဒီလေဆောင်းတာကအဲအဲဒါဒီပတ်သက်ပြီးဒီဆေးဝါးတွေအထူးလိုအပ်ကြတယ်။အဲဒီခုနပြောတဲ့အောက်ဆီဂျင်ပေးတဲ့အစီအပြောင်းတော့ရှိသေးတယ်လေ။ဒီစီဝါအားဖြင့်သူဆောင်တာမျိုးတွေကိုအားကြက်ပြအဓိကဆိုရှင်စနေရိတ်ခါဆိုတော့ပြည်တာဆိုတော့အဟာရဖဲရောတော့ဒီရိတ်ခါဖဲရောလုံလုံလောက်လောက်အဲ့ဒါအားဖြစ်စင်းနေဖို့လမ်းပြလဲပြီးဆိုလို့ရှိရင်ကျွန်တော်နေတော့ခက်ခဲတော့ဟုတ်ရှိတယ်ခင်ဗျာ
အခုလိုကချင်ပြည်နယ်တွေက TIO ထိန်းချုပ်ရနေရတချို့မှာကိုဗစ်ကာယောဂါကူးစက်မှုတွေပြန်ဖြစ်နေတယ်လို့ရန်ပြည်နယ်တွေကဝါတိုင်းရင်းသားလက်နက်ကိုင်ဒီလိုလူရဲ့စီဌာနချုပ်အခြေဆက်ရပန်ဆန်းမှာလဲကိုဗစ် -19 ရောဂါပြန့်ပွားမှုကြောင့်ဗဟုရောဂါကာကွယ်ထိန်းချုပ်ရေးဦးဆောင်အဖွဲ့ကဒီလ10ရက်နေ့ည7နာရီကနေလော့ခ်ဒေါင်းချမှတ်ပြီးတမျိုးလုံးကိုအာခေါင်တိုးပတ်ယူစစ်ဆေးဖို့ဆုံးဖြတ်ထားပါတယ်ဒေသခံတွေပူးပေါင်းပါဝင်မှုကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကတိုက်တွန်းနေတယ်လို့လော့ခ်ဒေါင်းပြန်လည်ပြောမှုတွေကိုဒိုမာလာ16ရက်နေ့မှာလုပ်နိုင်လိမ့်မယ်လို့ဒီလိုလူရဲ့စီရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကအရေးပေါ်ထုတ်ပြန်ထားပါတယ်အခုလဆက်ရှိနေကလည်းပန်ဆန်းမြို့မှာလော့ခ်ဒေါင်းချပြီးတမျိုးလုံးအာခေါင်တုတ်ပတ်ယူစစ်ဆေးတာတွေလုပ်ခဲ့ပါတယ်လူ 9,200 ကျော်ကိုစစ်ဆေးတာမှာ negative အခြေရတာကြောင့်ဩဂုတ်လ20ရက်နေ့မှာပုံမှန်သွားလာတာပြီးပြန်လည်ခွင့်ပြုခဲ့တာပါရန်တီနယ်ရှိပိုင်း NDAA အဖွဲ့ထိန်းချုပ်ရာမိုင်းလာဒေတာမှာတော့လက်ရှိအချိန်မှာ COVID-19 တကြောပြန်ကူးစက်မှုမရှိကြောင်းမိုင်းလာဒေတာစစ်မှားရေးဌာနကပြောပါတယ်ဒိုမာလာရှိနေကစီလူးဒေတာမှာကွာရန်တင်းစင်တာဒီတစ်ခုကိုဖွင့်လှစ်ခဲ့ပြီးမိုင်းလာကိုလာရောက်သူတွေကို14ရက်ကြာစောင့်ကြည့်ရှိဖို့ပြင်ဆင်တာတွေရှိထားပါတယ်ခင်ဗျာ